ဒေါင်ကိုရီးယားနိုင်ငံမှာတကြောပြန်ဖြစ်လာတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ကိုရီးယားရောက်မြန်မာနိုင်ငံသားတွေကျန်းမာရေးသတိနဲ့ဘေးကင်းလုံခြုံအောင်နေထိုင်ကြဖို့ဆိုးမျိုးမြန်မာတန်ရုံကတိုက်တွန်းလိုက်တဲ့အကြောင်းကိုတင်ပြကြပါမယ်။ဆိုးမျိုးနဲ့နိုင်ငံတစ်ခုမှာမေလလယ်ပိုင်းကကိုဗစ်ပိုးကူးစက်ခဲ့တယ်လို့ဆိုးမျိုးနဲ့မနီမိုဝေဖူးကျုံးမျိုးအခြေစိုက်ကိုပန်းအွန်လိုင်းကုမ္ပဏီကဖြန့်ဖြူးလိုက်တဲ့ပစ္စည်းတွေကတဆင့်ရောဂါကူးစက်မှုရှိခဲ့တာကြောင့်ပြီးခဲ့တဲ့ဇာတာပတိနေ့တရက်ထဲမှာကိုရိုနာဗိုင်းရပ်စ်တွေ့ရှိရသူ80နီးပါးရှိခဲ့ပြီးမေလ29တောက်ကြနေ့မှာတော့60နီးပါးရှိခဲ့တာပါ။ဒါကြောင့်တောင်ကိုရီးယားနိုင်ငံမှာကိုဗစ်ကူးစက်မှုတကြောပြန်ဖြစ်လာချိန်မှာမြန်မာနိုင်ငံသားတွေကျန်းမာရေးသတိနဲ့နေထိုင်ကြပြီးရောဂါကာကွယ်ရေးဆိုင်ရာစည်းကမ်းချက်တွေအတိုင်းတိုင်းနာကြဖို့မြန်မာတန်ယုံကတိုက်တွန်းကြောင်းစုံမြုပ်မြန်မာတန်ယုံရဲ့အလို့သမားရေးတန်ရာရှိဦးစေရာတင်ဝင်းထင်က VOA ကိုပြောပါတယ
်။အခုဒီရပိုင်းအတွင်းမှာပဲဒုတိယအကြော့အနေနဲ့ပစ္စည်းပို့တဲ့ကုမ္ပဏီတွေကနေပြီးတော့ပေါ့နော်ပစ္စည်းမှာဟိုရောဂါပိုးကက်ပြီးပါလာတယ်အဲ့ရနေပြီးတော့မှအစင်ပြန်ပြီးတော့ကူးစက်နေတယ်ဆိုတဲ့သတင်းတွေတော့ရနေတယ်ကျွန်တော်တို့လူမျိုးတွေအနေနဲ့အရင်တော့လူပဲကိုယ်ကိုကျန်းမာရေးဆိုင်ပြီးတော့ဒီလေးနဲ့ပဲသွားလာနေတိုင်ကြဖို့ဒီအပြင်ထွက်သွားလာတာမျိုးတွေပါဒီဈေးဝယ်ဆက်တာတွေကတက်တာပေါ့အဲ့လိုမျိုးတွေနဲ့လူလာတဲ့ကူးစက်မှုတွေပါဒီဖြစ်သွားမှာတော့ကျွန်တော်အနေနဲ့စိုးရိမ်ပါတယ်အဲ့ဒီတော့ကျောင်းတိုင်ရုံးနေရတယ်ဆက်ပြီးတော့ 3 ပေးချက်လို့ဆိုပေးလို့ရအတွက်စီစဉ်ထားပါတယ်ဗ
ျပစ္စည်းပြန်ဝင်ပေးတဲ့ကိုပန်းကုမ္ပဏီကနေလူအများအများကိုကူးစက်နိုင်ရည်ရှိတယ်လို့ကိုရီးယားကူးစက်ရောဂါထိန်းချုပ်ရေးဌာန KCDC ကသတိပေးထားပါတယ်အခုဒီချိန်ကူးစက်တဲ့ကိုဗစ် -19 ဟာအရင်ကတည်းကပြင်းထန်တဲ့အမျိုးအစားဖြစ်တယ်လို့ကိုရီးယားသတင်းတွေမှာဖော်ပြကြောင်းအင်ချွန်းမြို့မှာနေတဲ့ကိုရန်နိုင်ထွန်းကပြောပါတယ
်စိုးရိမ်စရာကောင်းတာကပထမတစ်ခေါက်ကိုရီးယားနိုင်ငံမှာကူးစက်ဖြစ်ခဲ့တဲ့ဒီကိုဗစ်ရောဂါပိုးကအေးအဆင်းရှိတယ်လို့ကျွန်တော်တို့သိရပါတယ်။အခုအချိန်ကတော့ကိုဗစ်ရောဂါပိုးကဒီဥရောပနိုင်ငံတို့အမေရိကနိုင်ငံတို့မှာဖြစ်ပေါ်ကူးစက်နေတဲ့စီအဆင်းရှိတဲ့ကိုဗစ်ပေါ့ဗျာ။ပိုမူပြီးတော့ပြင်းထန်တဲ့ပိုပြီးတော့ကြောက်စရာကောင်းတဲ့ကိုဗစ်ရောဂါပိုးဆိုပြီးတော့သူတို့ကတော့ပြောဆိုနေကြပါတယ်
။တောင်ကိုရီးယားနိုင်ငံဟာကိုဗစ်ရောဂါပိုးကိုအေပီလာထဲမှာထိန်းချုပ်နိုင်ခဲ့ပြီးနောက်လူတွေကြားရောဂါကာကွယ်ရေးဆိုင်ရာတင်းကျပ်တဲ့ကန့်သတ်ချက်တွေကိုမေလ6ရက်နေ့မှာဖြေလျှော့ပြီးနောက်မှာသာသင်ကျောင်းတချို့ကိုမေလ29ရက်ဗုဒ္ဓနေ့ကပြန်ဖွင့်ပေးခဲ့တာပါအခုတော့ယောဂကူးစက်မှုနှုန်းပြန်တက်လာတာကြောင့်အနည်းဆုံးကျောင်းပေါင်း100လောက်ကိုအစိုးရကပြန်ပိတ်ခိုင်းတာတယ်လို့ကိုရန်နိုင်ထွန်းကပြောပါတယ
်အဲတော့ကျောင်းနေရာကြီး6လပိုင်း3ရက်နေ့မှာပြန်ဖွင့်လို့မယ်ဆိုပြီးတော့အစိုးရနေပြီးတော့ကြေညာထားတဲ့အချိန်အပြင်မှာပဲဒီအပြင်မှာရှိတဲ့အလုပ်တင်ညာပြင်ကျောင်းတွေပေါ့ဗျာကျောင်းတို့မများတော့ပြန်ပြီးတော့ဖွင့်လာကြတယ်အဲ့လိုပြန်ဖွင့်လာပြီးတော့28နာရီလောက်အတွင်းမှာပဲကလေးတွေတောင်းတာတွေယောဂပူတွေပူဆက်မှုတွေဖြစ်ပေါ်လာတော့တွေ့ရှိရတယ်။အနေရအတန်ပြားလို့ဖြစ်လာတဲ့ကြောင့်လက်ရှိအချိန်မှာတော့ကိုရီးယားကကိုဗစ်ဒုတိယလိုင်းလက်ခံမှုကိုကျူးကျူးနေရပြီလို့ပြောဆိုနိုင်ပါတယ်
။အခုလိုကိုဗစ်ရောဂါပိုးကူးစက်နေချိန်မှာတောင်ကိုရီးယားနိုင်ငံအင်ချွန်းကနေရန်ကုန်လေစိတ်ကြားပြန်တန်းပေးနေတဲ့ကယ်ဆယ်ရေးလေယာဉ်တွေမှာနိုင်ငံတကာရောက်ပိတ်မိနေတဲ့မြန်မာတွေသူ့အချိုးစားလိုက်အင်ပြန်နိုင်ရေးအတွက်စီစဉ်ပေးနေကြောင်းတိုင်ဝမ်ရာရှိဦးစေရာတင်ဝင်းထင်ကပြောပါတယ
်။ကျွန်တော်တို့ဒီမှာလည်းဒီကတည်းကပုံထားပြီးတော့ပေါ့နော်ပြန်မဲ့သူတွေကလည်း200ဝန်းကျင်လောက်ပြန်နေပါသေးတယ်ကျွန်တော်တို့အနေနဲ့အခြားနိုင်ငံတွေကိုလည်းဟိုဖွဲ့တန်းအနေနဲ့ပေါ့နော်စီစဉ်ပေးရတာမျိုးရှိတဲ့အတွက်ကိုရီးယားဘက်ကနေပြီးတော့ဥယျာဉ်တစ်ချိန်တစ်ချိန်လေးတော့လျှော့ပြီးတော့ကျွန်တော်တို့စီစဉ်ပေးလာမှုတွေပါတော့ရှိတယ်ဒီနေ့အခောက်ဆိုလို့ရှိရင်ကိုရီးယားဘက်ကနေပြီးတော့ပေါ့နော်တင်မောကားတွေပါတော့အပါအဝင်ဟိုမြန်မာနိုင်ငံသား35ဦးတည်းကျွန်တော်တို့အနေနဲ့ပို့ပေးလိုက်တယ်
မြန်မာလေကြောင်း MAI လေယာဉ်ကခီးစဉ်တစ်ခေါက်ကိုလူ120နဲ့130ကျားတည်ဆောင်နေရှိပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း 11,400 ကျော်ရှိပြီး290တည်ဆောင်ခဲ့ရပြီဖြစ်ပါတယ်။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။